မြန်မာနိုင်ငံမှာဩဂုတ်လ30ရက်နေ့ကျင်းပဖို့ရှိတဲ့22ရာစုပင်လုံညီလာခံကိုတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်150အပါအဝင်စုစုပေါင်းကိုယ်စားလှယ်900လောက်တက်ရောက်မယ်လို့နိုင်ငံတော်ဦးအတိုင်ပင်ခံပုဂ္ဂိုလ်ယုံဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေကပုံထုံးနေမှာပြောပါတယ်တက်ရောက်မယ်ကိုယ်စားလှယ်အရေးအတွက်အတိအကျကိုတော့အခုလလယ်မှာကျင်းပဖို့ရှိတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC စီအိုဝဲအတွင်းဆုံးဖြတ်သွားမယ်လို့ဝန်ကြီးဦးကျော်တင်းဆွေကလွတ်တော်ကိုပြောကြားလိုက်တာပါအဲ့ဒီစီအိုဝဲကနေ22ရာစုပင်လုံညီလာခံမှာဆွေးနွေးကြမဲ့နိုင်ငံရေးမှူးပေါင်းတွေကိုလည်းဆုံးဖြတ်သွားမှာဖြစ်တယ်လို့ဆိုပါတယ်22ရာစုပင်လုံညီလာခံမှာတက်ကြမဲ့တခြားအဖွဲ့အစည်းတွေကတော့အစိုးရလွတ်တော်စစ်တပ်နိုင်ငံရေးပါတီနဲ့တခြားတိုင်းရင်းသားအဖွဲ့အစည်းတွေဖြစ်ကြပါတယ်အဖွဲ့ဝင်16ဦးပါတဲ့ဒီပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီကိုနိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဦးဆောင်ပြီးတခြားအစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီ22ရာစုပင်လုံညီလာခံဖြစ်မှွေရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့အဒေါ်ဆန်းစုကြည်ကညီလာခံအောင်မြင်စွာကျင်းပနိုင်ခြင်းဟာခင်မီပြီးအင်အားတောင့်တင်းတဲ့နိုင်ငံတော်ဖြစ်ရေးအတွက်ပထမခြေလှမ်းတရားဖြစ်တဲ့အတွက်ညီလာခံဖြစ်မှွေရေးကော်မတီနဲ့အားလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်